တနိုင်ငံလုံးအပြစ်ခတ်တိုက်ခိုက်မှုရက်စရီ NCA သဘောတူစာချုပ်လက်မှတ်ရေးထိုးခဲ့တာရှင်းနေပြတဲ့အခမ်းအနားကိုစစ်ကောင်စီကဒီကနေ့နေပြည်တော်မှာကျင်းပပါတယ်လက်မှတ်ထိုးထားတဲ့အဖွဲ့တချို့စစ်ကောင်စီနဲ့တပ်တွေနဲ့အကြာလက်တလောတိုက်ပွဲတွေရှိနေခြင်းမှာပဲဒီကနေ့အခမ်းအနားကိုကျင်းပတာဖြစ်ပြီးတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေကခေါင်းဆောင်တချို့တယောက်ကြပါတယ်နိုင်ငံအတွင်းကတိုင်းရင်းသားလက်နက်ကိုင်အဖွဲ့အားလုံးကိုဖိတ်ကြားထားပေမဲ့အားလုံးကအဖွဲ့ကိုစားပြုတယောက်တာမဟုတ်ဘူးလို့သိရပါတယ်ကရင်မျိုးသားအစီအယုံ KNU ဥက္ကဋ္ဌဟောင်းဘိုးချုပ်ဘူတူစေဖောနဲ့ ABSCF ဒုဥက္ကဋ္ဌရဲဘော်မျိုးဝင်းတို့ဒီကနေ့အခမ်းအနားကိုတက်ရောက်တာမှာအဖွဲ့အစည်းကိုစားမပြုတာမဟုတ်ပဲအရင်က NCA လက်မှတ်ရေးထိုးရမှာပါဝင်ခဲ့တဲ့ခေါင်းဆောင်တွေအဖြစ်နဲ့တက်ရောက်ကြတာဖြစ်တယ်လို့သိရပါတယ်2021ခုနှစ်စစ်တပ်ကအာဏာသိမ်းချိန်ကစလို့ NCA သဘောတူစာချုပ်ပြစ်ပြစ်သွားပြီလို့ NCA လက်မှတ်ထိုးရမှာပါဝင်ခဲ့ကြတဲ့ကရင်အမျိုးသားအစည်းအရုံး KNU ချင်းအမျိုးသားတပ်ဦး CNF နဲ့မြန်မာနိုင်ငံလုံးဆိုင်ရာအကြောင်းသားများဒီမိုကရက်တစ်တပ်ဦး ABSDF အဖွဲ့သုံးဘက်ကတော့တိတ်မကြခင်ဂျပန်ကပဲကြေညာချက်ထုတ်ပြန်ခဲ့ပါတယ်